ဟုတ်ကဲ့ရှင်အငယ်ဦးခွန်ထွန်းဦးတို့ရဲ့စီလုံးညညတော်တိုင်းဒါလူမျိုးများမဟာမိတ်အဖွဲ့ UN နေနဲ့88မျိုးဆက်ចောင်းသားတွေဒီကနေ့နိုင်ငံရေးဆွေးနွေးပွဲလုပ်ကြတယ်ဆိုတော့အငယ်ဦးခွန်ထွန်းဦးတို့အနေနဲ့လက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးဘာတွေကိုအဓိကသိစေချင်လို့ပါလဲရှင်
ကျွန်တော်ကတော့လောဆယ်ကတော့ဒီကဥဒီပြည်ကြီးကတော့တိတ်တော့မလွယ်လှဘူးပေါ့နော်လက်ရှိအခြေအနေကအဲ့လိုကျွန်တော်ရှင်းပြရတယ်။နောက်ပြီးတော့လောဆယ်နိုင်ငံရေးအခြေအနေကလည်းတော်တော်လေးအခြေအနေဆိုးနေပြီလေ။အနည်းကဘယ်လဲရှင်ကလိုလာမယ်မသိသေးဘူး။နောက်ပြီးတော့သွားလေတော့ကြံကြံမထွက်သေးဘူးပေါ့လေ။အဲ့လိုပေါ့
။ဟုတ်ကဲ့။အဲ့ဒီလိုအခြေအနေတွေတဲကမှဒီ2015ရွေးကောက်ပွဲအမိဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ထင်ဖို့အတွက်6ပွင့်ဆိုင်နဲ့အပြေရှာမယ်ဆိုပေမဲ့လည်းအခု6ပွင့်ဆိုင်ကအခုချိန်ဒီဒုတိယချိန်တွေ့ဖို့မဖြစ်သေးတဲ့အနေအထားတွေတွေ့ရပါတယ်။ဒီတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာနဲ့6ပွင့်ဆိုင်နောက်တစ်ချိန်ဘာလို့မတွေ့ရလဲ။အဲ့ဒီအပေါ်မှာရောအငယ်ဦးခွန်ထုံးဘယ်လိုများတုံ့သက်ပါလဲရှင်။အငယ်အမြင်လေးသိချင်ပါတယ်ရှင်။
အပွင့်ဆိုင်ကတော့ကျွန်တော်ပြောနေပြောတော့တမန်ရစိတ်ဝင်စားဆုံးတာပဲလေအဲ့ဒါပဲလေဘာဆိုရင်ဟိုကုစားပြမှုကမပြည့်စုံလို့ပဲကျွန်တော်ထင်တယ်ဒါကလည်းတကွာမှပြင်းပြင်းနဲ့မလုပ်ကြဘဲနဲ့သွားတော့ကျွန်တော်အချိန်လည်းမရှိတော့ဘူးနောက်ပြီးတော့တော့လည်းစိတ်ထူးတော့ထူးကြတော့ဖြစ်လာနိုင်မယ်ဆိုတော့မထင်ဘူးပ
ြဟုတ်ကဲ့အဲ့တော့6ပွင့်ဆိုင်ကနေပြီးတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဒီပေါ်လေအလင်းအမြန်မပြင်းပုံပြချက်တစ်ခုမထွက်လာဘူးဆိုရင်လွှတ်တော်ရဲကနေကော2015ရွေးကောက်ပွဲအတွက်ဒီဖွဲ့စည်းပုံကိုပြင်နိုင်မယ်လုပ်နိုင်မယ်လို့ထင်ပါလားရှင
်ဟိုကျွန်တော်ထင်တယ်ပြင်နိုင်မယ်အချက်လက်တွေကတော့ referendum ကိုမသွားဘဲနဲ့ပြင်လို့ရတဲ့ဟာတွေတော့ပြင်လိမ့်မယ်ဖြစ်တယ် referendum သွားမယ်ဆိုတော့အခြေမရှိတော့ဘူးတကယ်ဘယ်လိုမှလုပ်လို့မရတော့ဘူးရွေးကောက်ပွဲကလည်းဒါကော်မရှင်လည်းမအားတော့ဘူးလေအဲကြောင့်ပြောတယ်အဲ့ဒီအချက်လက်တွေကတော့မရဘူးထင်တယ်ဘူးတင်းကြီးကတော့သိမ့်မီမရနိုင်ဘူး
ဟုတ်ကဲ့အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလူမှုလူချင်းနဲ့အချက်တွေကိုမပြင်မဲနဲ့ဟလာတချို့လွယ်ကူတဲ့အချက်တွေကိုသာပြင်ပြီးကျင်းပမဲ့2015ရွေးကောက်ပွဲဆိုရင်တော့အငယ်ဥက္ကွန်ထုံးဘလို့တုံ့သက်ပါလဲရှင်ဒီရွေးကောက်ပွဲအပေါ်မှာဘလို့မြင်ပါလဲရှင
်အဲ့ဒါတကယ်လည်းပေါက်နေမေကုန်မဲ့ဒါပေမဲ့အဲ့ဒါလည်းပြီးကျင်နေတဲ့ကျွန်တော်တို့လည်းဖြစ်တာပဲဖြစ်ပေမဲ့လည်းရွေးလမ်းကသိမှမရှိတော့တာ哦ဖြစ်မူတာတော့ဒီငင်းရိုင်းကိစ္စမှာအားလုံးကစိုးရနေတိုက်နေတာဟလာဖွဲ့ရ16ပွဲလောက်ဖြစ်လာပြီခုအဲ့တော့ဒီဖွဲ့ဒီအားလုံးကတော့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုရကျင်တာကိုနဖက်ဒရယ်ပြည်ထောင်စုကြီးရမှတ်တာလေလာအပြည်ရဲ့မြေကိစ္စပတ်ဖက်ဒရယ်စုနော်ဤကနသဘီတော့တန်းသူကြီးဝေပြန်တန်းခွေသူ့ကျမကူမနိကမီအဲ့ဒီကိစ္စကြီးပါမှရမယ်ဟိုပြီးမြေကိစ္စကြီးဘာလို့ဒီဟာလဲဒါတိုင်းသားအားလုံးကရကျင်တဲ့ကိစ္စပဲဘယ်လိုဖြစ်လာမလဲတော့မသိဘူးပါလေအချိန်ကြီးတော့
ဟုတ်ကဲ့ဒါပေမဲ့အခုဆိုရင်မဲကိုကံမှာတိုက်ပွဲဖြစ်တယ်၊ကချင်မှာဖြစ်တယ်၊ဟလာရခိုင်ဘက်မှာလည်းဖြစ်ခဲ့တာတွေရှိတယ်။နောက်ပြီးတော့အစိုးရဘက်ကဒီအဖွဲ့တွေကိုအတိအမှတ်မပြုတဲ့အနေအထားတွေအရအခုမြန်မာနိုင်ငံရဲ့အပြစ်ရငြိမ်းချမ်းရေးအလားအလာဆိုရင်ရောအငယ်ဘယ်လိုမြင်ပါလဲရှင်
။ကျွန်တော်ကတော့ဒီငြိမ်းချမ်းရေးရဖို့အလားအလာထက်နော်ဒီလက်နက်ကိုင်ဝီဂျီနိုင်ငံတော်အစိုးရကိုတော်တော်နေတဲ့အဖွဲ့စည်းကြီးမတိုးလာဘူးပဲအရေးကြီးတယ်။အခုကတော်တော်လေးကိုတိုးလာပြီ
။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးငြိမ်းချမ်းရေးကိစ္စတွေနဲ့ပတ်သက်ပြီးတော့လက်ရှိအခြေအနေတွေပေါ်မှာအင်္ဂရဲ့တုံ့သက်ချက်သိချင်ပါတယ်ရှင်
ကျွန်တော်ကတော့ဒါဒီကိစ္စတွေကတော့သိုးရတော့၎င်းလွတ်တော်တော့၎င်းတတ်မတော်ကြီးတော့၎င်းဒါ mindset မပြောင်းဘူးဆိုရင်တော့ကျွန်တော်ကတော့ဒါငြိမ်းချမ်းရေးတော့ရမယ်မထင်ဘူးပြီးတော့အလုံးတောင်းတာလည်းဒီဘဝပိုင်းမှာထိုင်နေတယ်ဒါဆိုင်ပြီးတော့ပြောခြင်းတယ်နိုင်ငံကြီးပြည်နာကိုနိုင်ငံကြီးနဲ့ရှင်းမှပဲရတော့မယ်တိုက်နေမယ်မဆိုရင်တော့မရတော့ဘူးဗျဟိုကသူတွေဆိုတာပြီ
ဟုတ်ကဲ့အငယ်ပြောသလိုစပွဲဝိုင်းမှာတကယ်တိတိဆိုင်ဆိုင်မပြောနိုင်တာဘာကြောင့်ပါလဲရှင
်မပြောချင်လို့ပေါ့ဗျာဒါသိရနိုင်တာပဲ trust building ကနည်းနေလို့အဲ့လိုဖြစ်တာပေါ့
ဟုတ်ကဲ့အငယ်ဥက္ကွန်ထူခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်